တော်တာရှင်များခင်ဗျာမြမလွတ်လာရေးခေါင်းဆောင်ဗိုလ်ချုပ်အောင်ဆန်းက1948ခုနှစ်ဇူလိုင်လ23ရက်နေ့မိန့်ခွန်းမှာပြည်သူတွေအနေနဲ့မြမပြည်မှာပေါ်ပေါက်ခဲ့တဲ့နိုင်ငံရေးခေါင်းဆောင်တွေအဖွဲ့အစည်းတွေကိုတည်တည်ချာချာလေ့လာကြဖို့တိုက်တွန်းသွားခဲ့ပါတယ
်အလွယ်ဆုံးအေးဆုံးအဆုံးဆုံးနေ့တွေနဲ့ကျွန်တော်တို့လွတ်လာရေးကိုရအောင်ရှာတဲ့နေရာမှာဘယ်သူတွေကဘာပြုလို့ထုတ်ထုတ်ကိုအပြစ်တင်နေရတာလဲကျွန်တော်တို့ပမာပြည်မှာပေါ်ခဲ့တဲ့နိုင်ငံရေးဖွဲ့တွေကျွန်တော်တို့ပမာပြည်မှာပေါ်ခဲ့တဲ့နိုင်ငံရေးကောင်းဆောင်တွေအားလုံးကိုတယောက်စီတယောက်စီခင်ဗျားတို့စိတ်ကူးတဲ့မဲ့ရှင်ပြီးတော့ကမာတိကံရှင်ပြီးစဉ်းစားကြည့်သမ်းပါဟုတ်လားဘယ်လိုလူသားတွေလဲဘယ်လိုအဖွဲ့လဲဆိုတာခင်ဗျားတို့အဲ့ဒီခါမှာဖြေထွက်လာတယ်အခုနဲ့ကံမဲ့ကျုပ်တို့ကအစိုးရလုပ်နေတဲ့အချိန်ကမျိုးဖြစ်ဟုတ်လားအဲဆိုရမှလည်းချွေးခြင်းမရှိတဲ့သူရလည်းမရှိဘူး။ဒုံတော်နဲ့တိုင်းပြည်အပေါ်မှာစေတနာရှင်းရှင်းချပြီးတော့ကတစ်စင်းနဲ့တစ်စင်းကျွန်တော်တို့လုံလာတဲ့လုပ်ငန်းကတိုးတက်လားမတိုးတက်ဘူးလားသာခင်ဗျားတို့ပြန်ကြည့်ပ
ါ။လွတ်လပ်ရေးရဲ့အဓိပ္ပာယ်ကိုဗိုလ်ချုပ်အောင်ဆန်းဖွင့်ဆိုခဲ့ပုံဟာမြန်မာပြည်တည်တယ်၍ပြည်သူတွေရဲ့အသေးနှလုံးမှာစွဲထင်ကြံရင့်မှဖြစ်ပါတယ်
။တချို့ကလည်းပဲအာလွတ်လာရင်ရပြီဆိုပြီးတော့ဘာလုပ်ကျင်လဲဆိုတော့ကကျွန်တော်တို့အရင်တကတုန်းကတွေ့ခဲ့တာဟိုဒါဂျပန်ခေတုန်းကဂျပန်ခေဗမာလွတ်လာရေးပေါ့ခရီးစုစီဗမာလွတ်လာရေးတုန်းကအဲ့ဒီတုန်းကဆိုလို့ရှိရင်လွတ်လာရင်ရပြီဆိုပြီးတော့ဟလာဟင်္ဒရနယ်ပယ်မှာကျွန်တော်တွေ့ခဲ့ဘာတွေ့လဲဆိုလို့ရှိရင်လမ်းမပေါ်မဲ့ဆေးကြောက်လမ်းမပေါ်မဲ့ဆေးလှမ်းအာလွတ်လာရင်ရပြီကွာဆိုပြီးတော့ဟိုလူတကာသွားတဲ့လမ်းမပေါ်မဲ့ဖက်ပြီးတော့ဆေးတွေထမ်းအဲ့တော့ကဒီလမ်းသွားလမ်းလာလှုပ်တဲ့လူတွေအတော်ခွာကြ။အဲ့ဒါဟာလွတ်လပ်ရေးမဟုတ်။လွတ်လပ်ရေးဆိုတဲ့အသေးပဲကဘာလဲ။လွတ်လပ်ရေးဆိုတာဟာကိုတဦးတယောက်ကောင်းစားဖို့ဖြစ်စေ၊တစ်မျိုးလုံးကောင်းစားဖို့ဖြစ်စေလုံတဲ့နေရမယ်။တခြားတဦးတယောက်ရဲ့အကျိုးကိုမထိခိုက်ပဲနဲ့ဟုတ်လား။တခြားလူတွေရဲ့အကျိုးကိုမထိခိုက်ပဲနဲ့လွတ်လပ်လလကိုတိုးတက်မှုအတွက်လုံနိုင်တာဟာလွတ်လပ်ရေးပဲ။ဟုတ်လား
။ပြည်သူတရားလုံးရဲ့ပါဝင်ဆောင်ရွက်မှုမရှိရင်လွတ်လပ်ရေးပြန်လည်ဆုံးရှုံးနိုင်ပုံကလည်းဗိုလ်ချုပ်အောင်ဆန်းကအခုလိုသတိပေးခဲ့ပါတယ်ခင်ဗျာ
ပြီးတော့ကျွန်တော်တို့တိုင်းပြည်ကိုပြန်လည်ထူထောင်ကြမယ်ဆိုလို့ရှိရင်လည်း National Planning ခေါ်တဲ့အဲ့လိုစီမံကိန်းမျိုးတွေနဲ့မလုပ်သေးနဲ့အေးဒီနေ့မှကျွန်တော်တို့တိုင်းပြည်မကြီးပွားနိုင်ဘူးမထူထောင်နိုင်ဘူးဆိုတာခင်ဗျားတို့သတိရှိပြီနဲ့ဟုတ်လားအဲ့ဒီတော့ကပတိသာပင်ကမြေကပေါက်လာမှာမဟုတ်ဘူးပတိသာပင်ပေါက်အောင်ဆိုရင်ကျွန်တော်တို့အလုတ်လုံးမှပေါက်ပါသားခင်ဗျားတို့နားလည်သိချင်လဲအဲ့တော့လွတ်လပ်ရေးရပင်ရညာတော့လဲလွတ်လပ်ရေးကလွတ်လပ်ရေးရတဲ့အခါမှာကြောက်ရွံ့လာမဲ့တိုင်းသူပြည်သားလူများအလုံးရဲ့တာဝန်တွေကိုကျွန်တော်တို့ကမထမ်းဆောင်ခြင်းမှုဆိုရင်ခင်ဗျားတို့ရတဲ့လွတ်လပ်ရေးဟာဒီနေ့ရပြီးတော့လက်ပြင်ကတခြားလက်ပြန်ပါသွားမှာပဲဆိုခင်ဗျားတို့သိသိချင်လဲပြီးတော့အဲ့ဒီလွတ်လပ်ရေးရတဲ့အခါမှာကျွန်တော်တို့ခုနစီမံကိန်းအမျိုးမျိုးနဲ့လောက်တောင်မှအနည်း20လောက်ကျွန်တော်တို့ဒကာရိုင်းရိုင်းဘောလုံးပြပြောဒကာရိုင်းရိုင်းပြောတယ်ဆိုတာကဒီဒကာလက်ရိုင်းရိုင်းပြောမှလူတွေကမှတ်မိဟုတ်လားဒကာရိုင်းရိုင်းဆိုရင်တော့အတော်ကိုပြည့်အောင်ကြိုးစားနိုင်မှလုံနိုင်မှအဲ့ဒါအတော်ကိုကုန်းလုံနိုင်မှကျုံလုံနိုင်မှအနည်း20လောက်ရှိတဲ့အခါကျမှတော်ကာကြမယ်ပြီးတော့ကျွန်တော်တို့ကအကားရဲ့၃ညကစပြီးအကုန်လုံးပြန်ပြီးတော့ကအုတ်မြစ်ချပြီးအလုပ်လုပ်ရမှာဆိုတော့ကျွန်တော်တို့ကတခြားနိုင်ငံတွေကခြိလန်းတလန်းလိုက်ရင်တခြားလွတ်လပ်တဲ့နိုင်ငံတွေကခြိလန်းတလန်းလိုက်ရင်ကျုပ်တို့ကခြိလန်း၄50လန်းလိုက်နိုင်မှာအဲ့ဒီလိုလိုက်နိုင်တဲ့အခါကျမှနောက်10နှစ်အနည်း20တန်းဒီအားဖြင့်အဲ့လိုဓာန်သူညီသူဖြစ်သွားနိုင်ဓာန်သူညီသူမဖြစ်သမျှကာလပတ်လုံးဒီတိုင်းပြည်ကြီးကလွတ်လပ်တယ်ဆိုပေမဲ့ဟိုလူလည်းပဲမြင်ရတဲ့ကမျက်နှာချိုးသွေးရဒီလူမြင်နေမြင်ရတဲ့ကလည်းမျက်နှာချိုးသွေးရဖာတဲ့လူနိုင်ငံမျိုးဖြစ်နေပါပဲစားခင်ဗျားတို့အသိဉာဏ်ကောင်းတယ
်ညီညွတ်ရေးမရှိရင်ဘယ်အဖွဲ့အစည်းကပဲတိုင်းပြည်ကိုအုပ်ချုပ်သည်ဖြစ်စေတိုးတက်အောင်မြင်မှုရရှိမှာမဟုတ်ဘူးဆိုတဲ့ဗိုလ်ချုပ်အောင်ဆန်းရဲ့စကားနဲ့လွတ်လပ်ရေးနေ့ကိုကြိုးဆိုချင်ပါတယ
်အဲဒီတော့ကတိုင်းရင်းသားချင်းချင်းညီညွတ်ရေးတိုင်းရင်းသားလူထုညီညွတ်ရေးသာပါသမားတွေညီညွတ်တာတုံးမလို့ကျင်ပါဘူးတိုင်းရင်းသားချင်းချင်းညီညွတ်ရေးတိုင်းသူပြည်သားလူထုညီညွတ်ရေးအဲ့ဒီညီညွတ်ရေးနှစ်ခုမရှိသမျှကာလပတ်လို့ဟုတ်လားဒီတိုင်းပြည်ကလွတ်လပ်ပြီးလွတ်လပ်ရတော့လည်းပဲ ဟဲ့တာပြီတက်တက်ဟဲ့ဆိုးရလှုပ်လှုပ်ဖားတဲ့တိုင်းပြင်းနေပါတော့ကျွန်တော်ပြောချင်တာလွတ်လိုက်နေမှာပြည်သူတရားလုံးပျော်ရွှင်နိုင်ကြပါစေခင်ဗျာ